လိတ်ကျွန်းလူသားမှုတရားခန့်အစ်စ်ဖော်ထုတ်ပေးနိုင်ရေးအတွက်လန်ဒန်မြို့ကပြည်ထောင်ဝင်ကြီးချုပ်အေဂျင်မှာပြည်ထောင်နိုင်ငံရောက်မြန်မာနိုင်ငံသားတွေကဥဆောင်ပြီးဆန္ဒပြကြတာဖြစ်ပါတယ်ဒီဆန္ဒပြပွဲကိုဥဆောင်သူတူဖြစ်တဲ့မအူမာဦးကအသက်ခံရသူတွေနဲ့ဆွဆွဲခံရသူတွေအတွက်တရားမျှတစုံစမ်းစစ်ဆေးရေးဖြစ်ပေါ်လာဖို့အတွက်ဒီဆန္ဒပြပွဲကိုလှုံ့ဆော်ရတာပါလို့ RFA ကအခုလိုပြောပြပါတယ
်ဒီကတောင်းဆိုတဲ့အချက်ကတော့ဒီကိစ္စကိုဗြိတိန်နိုင်ငံအနေနဲ့ဦးစားပေးပြီးတော့ဒီ investigate လုပ်ပေးဖို့ပေါ့နော်ဘာကြောင့်လဲဆိုတော့ဒီထိုင်းနိုင်ငံမှာရှိရရဲတွေလှုပ်ထားတဲ့အချက်လက်တွေကိုကြည့်မယ်ဆိုလို့ရှိရင်တေချာမှုမရှိဘူးနောက်တစ်ချက်ကအမှုစင်ထားတယ်လို့အလုံးကလည်းယူဆကြတယ်ဒုဗလုံးကလည်းယူဆကြတယ်ဒီအပြစ်မဲ့ဟိုစားပေါ့ထပ်တော့အကယ်၍သာဒီအမှုဟာမမှန်ကန်ခဲ့ဘူးဆိုစင်ထားတဲ့အမှုဆိုလို့ရှိရင်တေချာလို့ရှိရင်ဒီထိုင်းရဲတွေအနေနဲ့လည်းဒုဗလုံးမှာအဆက်ကွဲစရာအခြေအနေဖြစ်ကိုရောက်မဲ့အပြင်ကိုဒီအပြစ်မဲ့ဒီမြန်မာနောက်ကောင်လေးနှစ်ယောက်ကလည်းအသက်ဆုံးရှုံးသွားမှာဖြစ်ပါတယ်ဒီအပြင်ပေါ့နော်ဒီမှာအသက်ခံရတဲ့ဒီမိသားစုတွေရဲ့စိတ်နှလုံးထဲမှာလည်းအမှန်တရားကတကယ်ကိုပေါ်မထွက်လာဘူးဆိုရင်ဘလို့ခံစားနိုင်မလဲဆိုအားလုံးသိနိုင်ပါတယ်ဒါကြောင့်လာပြီးတော့ဆန္ဒပြကြတာပ
ါဒီဆန္ဒပြပွဲကိုပြည်ထောင်နိုင်ငံသားအများအပြားလဲပါဝင်ပူးပေါင်းကြတာကိုတွေ့ရပါတယ်ပါဝင်ပူးပေါင်းကြသူတွေကအင်တာနက်အွန်လိုင်းကနေတဆင့်ဒီအမှုကိုလွတ်လွတ်လပ်လပ်တရားမျှတတဆစ်ဆေးဖို့အတွက်လက်မှတ်ကောက်ခံတာကိုဦးဆောင်သူတူဦးဖြစ်တဲ့မလီဆာက
Peter delivered the petition to the UK PMThe petition this morning has been signed by over 100,000 people.
ဒီနေ့ဒီနေရာမှာရောက်ရှိနေတာကတော့ internet online ကနေကောက်ခံရရှိခဲ့တဲ့လက်မှတ်တသိန်းကိုပြည်ထောင်ဝင်ကြီးချုပ်စီကိုပေးအပ်ဖို့အတွက်ဖြစ်ပါတယ်။အဲ့ဒီမှာလက်မှတ်ပါဝင်ရေးထိုးခဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်။ပြောချင်တာကဒီမြန်မာလူငယ်နှစ်ယောက်ကိုကျမအနေနဲ့တော့လူသက်မှုကိုကျူးလွန်နိုင်တဲ့တရားခံလို့မထင်ပါဘူး။ဒါမှမဟုတ်ကျမအတွေ့နဲ့စန့်ကျင်ဘက်သူတို့နှစ်ဦးပြစ်မှုကျူးလွန်တယ်လို့ဖြစ်ကောင်းလဲဖြစ်နိုင်တယ်ပေါ့နော်။အခုအထိတော့ဘယ်သူမှမယုံနိုင်သေးပါဘူး။ဘာဖြစ်လို့လဲဆိုတော့ထိုင်းရဲတွေရဲ့အရင်ကကျူးလွန်ခဲ့တဲ့လက်စားမှုတာရကတွေကလည်းရှိခဲ့ဘူးတယ်လေအခုထိတော့ဒီမြန်မာလူငယ်နှစ်ယောက်ကိုလူသက်တရခံလို့ကျမတော့မထင်ပါဘူးလို့မလီဆာကပြောပြသွားတာဖြစ်ပါတယ်မလီဆာဟာအရင်ကလိတ်ကျွန်းမှာနှစ်နှစ်လောက်နေထိုင်လှုပ်လှုပ်ခဲ့ဘူးသူဖြစ်ပါတယ်အန်နာဝစ်သရစ်နဲ့ဒေးဗစ်မီလာတို့အသက်ခံရတဲ့အမှုမှန်ပေါ်ပေါက်ရေးဗြိတိရှ်ပါလီမန်မှာဆွေးနွေးခွင့်ရတော့မှာဖြစ်ပါတယ်ဒီလက်မှတ်ကောက်ခံမှုကိုအော်တိုရာလ၂ရက်နေ့ကနေစတင်ခဲ့တာဖြစ်ပါတယ်မနေ့ကဆန္ဒပြပွဲမှာမြန်မာနိုင်ငံသားတွေအပြင်လိတ်ကျွန်းမှာအသက်ခံခဲ့ရတဲ့ဟန်နာနဲ့ဒေးဗစ်တို့ရဲ့တငယ်ချင်းတွေအပါအဝင်လူဦးရေ၄၀ကျော်ပါဝင်တာကိုတွေ့ရပါတယ်